ဂျပန်နိုင်ငံအလယ်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာစနေနေ့လုံကဝင်ရောက်ခဲ့တဲ့အင်အားပြင်းတိုက်ပွဲမှုနဲ့ကြောင့်ထိခိုက်ပျက်စီးမှုတွေနဲ့တိုက်ဆုံသူအရေအတွက်ဒီနေ့ထပ်တိုးလာနေပါတယ်တိုက်ဆုံသူဦးရေဟာ53ယောက်အထိတိုးလာနေပြီးပျောက်ဆုံးနေသူနောက်ထပ်9ဦးဟာလည်းတိုက်ဆုံနိုင်ပွဲရှိတာကြောင့်အရေအတွက်ထပ်တိုးလာနိုင်တဲ့အကြောင်းဝန်ကြီးချုပ်ရှင်ဆိုအာဘေကလွှတ်တော်ဆွေးနွေးပွဲတစ်ခုမှာပြောဆိုသွားပါတယ်တိုးတော်သတင်းဌာနကတော့သူတို့ကောက်ယူရရှိတဲ့စာရင်းအရတိုက်ဆုံသူ69ယောက်အထိရှိပြီလို့ပြောပါတယ်သဘာဝတရားရဲ့တုံ့ပြန်ကြိုက်တွေရင်းနဲ့ပြန်လည်တိဆောက်ရေးလုပ်ငန်းတွေအတွက်အထူးဘတ်ဂျက်အသုံးစည်းကိုအတည်ပြုဖို့တုံ့ပြန်စဉ်းစားနေတဲ့အကြောင်းအစိုးရကပြောပါတယ်ဂျပန်နိုင်ငံရဲ့ပင်မကျွန်းကြီးကိုစနေနေ့တုန်းကဝင်ရောက်တိုက်ခတ်ခဲ့တဲ့ Hagibis တိုက်ပွဲမှုနိုင်ကြောင်းလေကြီးတိုက်ခတ်မှုတွေနဲ့အတူသမိုင်းတစ်လျှောက်မှာမကြုံစဘူးမိုးအကြီးအကျယ်ရွာသွန်းနေတာကြောင့်မြစ်ပေါင်း100ကျော်ရေတွေရှမ်းတက်ခဲ့ပြီးလူနေအိမ်6ပေါင်းများစွာရေနစ်မြုပ်ခဲ့ရတာပါ။အိမ်ကြီး6ပေါင်းများစွာထိခိုက်ပျက်စီးခဲ့ရပြီးတော့ရက်စင်ကြီးတွေလည်းပြတ်တောက်ခဲ့ပါတယ်။ Hagibis တိုက်ပွဲမှုနိုင်ဟာဂျပန်နိုင်ငံမှာမြစ်ပေါင်း60ကျော်အထိမှာအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့မှုနိုင်ပဲဖြစ်ပါတယ်။တူတူမျိုးအလဲပိုင်းမှာတော့ရေးကြသွားတဲ့နေရာတွေမှာရှင်းလင်းတာတွေစတင်လှုပ်ဆောင်နေကြပြီးအခြေအနေကပုံမှန်ကြီးများပြန်ဖြစ်လာနေပြီမဲ့လို့မုံတိုင်းတံကိုစိုးစိုးဝါးဝါးခံနေရတဲ့နာဂါလိုနဲ့ဖူကူရှိမာမြို့တွေမှာတော့အခုထိရေကြီးမှုတံကိုခံနေရတော့မဲ့ဖြစ်ပါရဲ့ရှင်။